ဗီယက်နမ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်နဲ့ရောက်လာမဲ့အမေရိကန်သမ္မတဥဘာမာမရောက်ခင်လေးမှာပဲဗီယက်နမ်နိုင်ငံကတတန်းအစီအကြာဆုံးနိုင်ငံရေးကျင်းသားတွေကတဦးကိုပြန်လွှတ်ပေးလိုက်ပါတယ်ခရီးယန်ကက်သလစ်တရားဟောဆရာငွေဝင်ဗန်လိုင်းဟာတောက်ကြနေကပြန်လွှတ်လာပြီလို့သူ့မိသားစုဝင်တွေကပြောပါတယ်ငွေဝင်ဗန်လိုင်းဟာဗီယက်နမ်နိုင်ငံမှာဒီမိုကရေစီပြည်ပင်ပြောင်းလဲရေးတွေလုပ်ဖို့ထောက်ခံအားပေးခဲ့တဲ့အတွက်လွန်ခဲ့တဲ့10စုနှစ်နှစ်ခုအတွင်းနှစ်အတော်ကြာဖမ်းဆီးခံရတာတွေနေကြေကျုပ်ကြခံရတာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်ဒါပေမဲ့သူ့ကိုလွှတ်ပေးလိုက်တာဟာယာယီသာဖြစ်နိုင်ပြီးတော့သူ့ကိုပြစ်ဒဏ်၈နှစ်ချထားတာကိုပြစ်အောင်ဩဂတ်လ၁၀ရက်နေ့မှာအကျဉ်းတောင်လဲကိုပြန်သွားရနိုင်တယ်လို့ငွေရံဗန်လိုင်းရဲ့ညီမဖြစ်သူကပြောပါတယ်ခင်ဗျာ
။တောက်ကြနေမနက်ကဘင်္ဂလားဒေ့ရှ်နိုင်ငံအနောက်ပိုင်းမှာဆေးဆရာတဦးဟာသူ့ဆေးကန်းကိုသွားနေစဉ်မှာဓာတ်နဲ့ခုတ်တက်ခံလိုက်ရပါတယ်။ IS သွေးကြွအဖွဲ့ကအင်တာနက်မှာထုတ်ပြန်တဲ့ message တစ်ခုမှာဒီတိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်တဲ့အကြောင်းဖော်ပြခဲ့ပါတယ်။ဆေးဆရာဆန်နူအာရာမန်ဟာမော်တော်ဆိုင်ကယ်နဲ့သွားနေစဉ်မှာသူ့ရဲ့ဦးခေါင်းကိုဓာတ်နဲ့ခုတ်ခံလိုက်ရတာဖြစ်တယ်လို့ရဲတွေကပြောပါတယ်။တိုက်ခိုက်သူတွေဟာလွတ်မြောက်နေစေဖြစ်ပါတယ်။ရာမန်ဟာ ISD ကဆန့်ကျင်တဲ့ဘာသာရေးယုံကြည်မှုရှိတဲ့ဘောဂီတာအဆိုတော်ရဲ့ဂီတာဖြော်ပြပွဲကိုလက်ခံကျင်းပပေးခဲ့တာကြောင့်အခုလိုပြင်ပထားတိုက်ခိုက်ခံရတာဖြစ်တယ်လို့သတင်းတွေမှာရေးသားဖော်ပြကြပါတယ်။ရာမန်အသက်ခံလိုက်ရတာဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းဘာသာရေးကင်းလွတ်တဲ့ဘလော့ဂါတွေ၊စာရေးဆရာတွေ၊တက်ကြွလှုပ်ရှားသူတွေနဲ့အသိပညာရှင်တွေတယောက်ပြီးတယောက်အသက်ခံနေရတဲ့ဖြစ်ရပ်တွေကနောက်ဆုံးဖြစ်ရပ်တစ်ခုဖြစ်လာပါတယ်ခင်ဗျာ
။အမေရိကန်သမ္မတအင်မီတော်မှာလက်နက်ကိုင်ဆောင်ထားတဲ့သူတဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တဦးကပြစ်ခတ်ပြီးတရားကြားဒီကနေ့စနေနေ့မှာတော့ဝါရှင်တန်မြို့တော်ကအင်မီတော်အပြင်ဘက်မှာအခြေအနေတွေဟာအေးအေးဆေးဆေးဖြစ်နေပါတယ်လုံလုံလေးကပြစ်ခတ်လိုက်တာကြောင့်အဲ့ဒီလက်နက်ကင်ထားတဲ့သူဟာစိုးရင်စရာကောင်းလောက်တဲ့ဒဏ်ရာတွေလည်းရသွားခဲ့ပါတယ်။ဒီလူကတနက်ကိုချဖို့ငင်းဆန်ခဲ့တာကြောင့်ပြစ်လိုက်တာဖြစ်တယ်လို့ရဲကပြောပါတယ်။ဒီပြဿနာဖြစ်ခဲ့တဲ့အချိန်မှာတော့တမန်ဥဘာမဟာအင်မီရောမှာရှိနေပဲခေါင်းသီးသွားရိုက်နေတာဖြစ်ပါတယ်။ဒါပေမဲ့ဒုတမဂျိုးဘိုင်ဒန်ကတော့အင်မီရောထဲမှာရှိနေတယ်လို့ပြောပါတယ်ခင်ဗျာ။